This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို energy သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကြွေပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို energy မှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်ဩဂုတ်လ2ရက်နေ့ရေဒီယို energy ရဲ့ညပိုင်းထုတ်လွှင့်မှုစီစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မရှင်ခုပထမဆုံးရေဒီယို energy စီရေးသတင်းကောင်းနှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးပါမယ်ရှင
်ရေဒီယို energy သောတာရှင်များမင်္ဂလာပါခင်ဗျာကုချင်းစားပြီး2025ခုနှစ်ဩဂုတ်လ2ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့မိုးကုံမြို့ကိုစစ်တပ်ကဘုံးထက်ကျဲတာကြောင့်12ဦးသေဆုံးပြီး14ဦးဒဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တောင်တက် BSLF DNLA တိမ့်ပိုက်ထိန်းချုပ်ထားတဲ့မိုးကုံမြို့ကိုစစ်တပ်ကဘုံးထက်ကျဲတာကြောင့်12ဦးသေဆုံးပြီး14ဦးဒဏ်ရာရသွားတယ်လို့TNLA ဘက်ကအတည်ပြုထုတ်ပြန်လိုက်ပါတယ်။ဒီကနေ့ဩဂုတ်လ2ရက်မနက်8:00ကျော်ချိန်မှာအကြမ်းဖက်စစ်တပ်ကဂျက်ဖိုက်တာနဲ့ပေါင်250ဘုံးနှလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူတွေထိခိုက်သေဆုံးခဲ့ရတာလို့ဆိုပါတယ်။ဒီကနေ့ဩဂုတ်လ2ရက်မနက်8:25မိနစ်မှာမိုးကုံအနောက်ပိုင်းကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့မိုးကုံမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ကလည်းထုတ်ပြန်ထားပါတယ်။မိုးကုံမြို့နောက်ပိုင်းကပြည်သူလူထုများအသွာလာများနေချိန်မှာစစ်တပ်ကဘုံးတွေလာရောက်ကျဲချခဲ့တာလို့ TNLA ဘက်ကပြောပါတယ်။စစ်တပ်ကဘုံးကျဲတိုက်ခိုက်မှုကြောင့်ဖုန်ကြီးတစ်ပါးကလေးတူနဲ့မျိုးသား10ဦးသေဆုံးခဲ့ပြီးအမျိုးသား12ဦးနဲ့မျိုးသမီး2ဦးဒဏ်ရာရရှိခဲ့ကာအိမ်ဆယ်လုံးကား3စီးနဲ့စိုက်ကယ်3စီးဘုံးစားထိမှန်ပျက်စီးသွားတယ်လို့ TNLA ဘက်ကသိပေးပါတယ်။ဇူလိုင်လ29ရက်ကလည်းမိုးကုံမြို့ရှေ့ပိုင်းကိုစစ်တပ်ကဘုံးကျဲတိုက်ခိုက်ခဲ့တဲ့အတွက်အမျိုးသား2ဦးနဲ့မျိုးသမီး2ဦးသေဆုံးခဲ့ပြီးအမျိုးသား11ဦးနဲ့မျိုးသမီး9ဦးဒဏ်ရာရကအိမ်ဆယ်လေးလုံးပျက်စီးခဲ့ပါသေးတယ်။အကြမ်းဖက်စစ်တပ်ဟာဇူလိုင်လအတွင်းမိုးကုံမြို့ကိုလေကြောင်းကနေ5ချိန်ဘုံးကျဲခဲ့တာကြောင့်ကလေး2ဦးအမျိုးသမီး2ဦးနဲ့အမျိုးသား6ဦးသေဆုံးခဲ့ရပြီးကလေး4ဦးအမျိုးသမီး12ဦးနဲ့အမျိုးသား28ဦးဒဏ်ရာရကအိမ်38လုံးဘုံးစားထိမှန်ပျက်စီးခဲ့တယ်လို့ BSLF DNLA သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်။မိုးကုံမြို့ဟာအာဏာသိမ်းချမ်းဘက်စစ်တပ်ရဲ့စေအုပ်ချုပ်ရေးကြီးညာခံထားရတဲ့မြို့တွေကမြို့တစ်မြို့ဖြစ်ပါတယ်။စစ်တပ်ဘက်က TNLA ထိန်းချုပ်ထားတဲ့ဒေသတွေအပါအဝင်မြို့ပေါင်း63မြို့ကိုစေအုပ်ချုပ်ရေးကြီးညာထားပြီးလေကြောင်းတိုက်ခိုက်မှုတွေပိုလို့လာနိုင်တဲ့အတွက်အဲ့ဒီဒေသတွေမှာရှိတဲ့ပြည်သူတွေအနေနဲ့လေကြောင်းအန္တရာယ်ကိုသတိထားကြဖို့တော်လိုင်းအင်အားစုတွေကသတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။ဆလဘီဗမောကိုဆန်တက်လာတဲ့စစ်ရေးရင်အုပ်ကတင်ပေါ်၅စင်းကိုဖျက်ဆီးနိုင်ခဲ့တယ်လို့ KIA ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ရွှေကူမြို့ကနေအေရရီမြေကြောင်းတိုင်းဆန်တက်လာတဲ့စစ်ရဲရင်အုပ်ကသင်္ဘော၅စင်းကိုတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ KIO ရဲ့သတင်းနဲ့ပြန်ကြားရေးဌာနဖြစ်တဲ့ Liza TV မှာဖော်ပြထားပါတယ်။မနေ့ကဩဂုတ်လ၁ရက်မှာ၂စင်းဇူလိုင်လ31ရက်နေ့မှာသင်္ဘော၃စင်းကိုတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တာလို့ဆိုပါတယ်။ခြေလင်းစစ်ကြောင်းပါဝင်လေကြောင်းပစ်ကူတွေနဲ့ကာကွယ်ယူပြီးဗမောကိုဆန်တက်လာတဲ့စစ်ရဲရင်အုပ်ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေဖြစ်ခဲ့တာရှိပြီးစစ်တပ်ဘက်ကအထိနာသွားတယ်လို့ဒေသခံသတင်းရင်းမြစ်တွေကပြောပါတယ်။မန္တလေးကနေ AR မြေကြောင်းတိုင်းဆန်တက်လာတဲ့စစ်ရဲရင်အုပ်ဟာလမ်းတစ်လျှောက်တော်လိုင်းတက်တွေတိုက်ခိုက်နေတဲ့ကြားကမဏိကဩဂုတ်လ1ရက်နေ့ည10:00နာရီကမှဗမော်မြို့ကိုရောက်ရှိလာပြီလို့လည်းသိရပါဗျ။ဗမော်နယ်ထဲရောက်ရှိလာတဲ့စစ်ရဲရင်တွေမှာကြီးတက်ကတရင်နှရင်အမြောက်တက်စစ်တပ်နဲ့ရုရှားပြန်ဒရုန်းတပ်ဖွဲ့တွေပါဝင်စုစုပေါင်းတပ်ဖွဲ့ဝင်အင်အား600ကျော်ပါဝင်တယ်လို့စီရီယံပြည်ရှိတူရဲ့ပြောကြားချက်ကိုကိုးကားပြီးဒေသတွင်းသတင်းဌာနတချို့ကအသိပေးဖော်ပြထားပါဗျ။ဗမော်မြို့ကိုသိမ်းယူနိုင်ဖို့ KIA နဲ့မဟာမိတ်တပ်တွေဟာမနစ်ကဒီဇမလာဇန်ပိုင်းကနေလက်ရှိချိန်ထိထိုးစစ်ဆင်တိုက်ခိုက်နေတာဟာ6လနီးပါးရှိလာပြီဖြစ်ပေမဲ့ဗမော်မျိုးမကြရေးစစ်တပ်ကလေကြောင်းပစ်ကူတွေအလွန်ကျွံသုံးပြီးခုခံနေတာကြောင့်တိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။ ဗမာမြို့မှာတခုတည်းသာကြံတော့တဲ့စက္ကခ21မကြာရေးစစ်တပ်ကလေကြောင်းဖြစ်ကူတွေနဲ့ခုခံနေချိန်မှာရေကြောင်းနဲ့ကြီးတပ်တွေကထပ်မံအင်အားဖြည့်လာတာကြောင့်တိုက်ပွဲတွေထပ်ပြီးပြင်းထန်လာအောင်ပဲလို့စစ်ရေးစောင့်ကြည့်လေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ။အခုတခါဗကိုးရိုးမမှာအထိုင်ချနေတဲ့အကြမ်းဖက်စစ်တပ်ကိုတိုက်ခတ်ရမှာဘူကြီးပါဝင်6ဦးသေဆုံးပြီးလက်နက်ခဲယံတွေသိမ်းဆည်းရရှိတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်။ဘကိုးတိုင်းတောင်ကိုခရိုင်ဘကိုးရုံးမတွေကဆွာဆယ်ရှင်းလင်းဆောင်မှာထိုင်ချနေတဲ့အချမ်းဘက်စစ်သားတွေကိုပြည်သူ့ကာကွယ်တပ်တွေပူးပေါင်းတိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်ကဗိုလ်ကြီးပါဝင်6ဦးသေဆုံးပြီးလက်နက်ခဲယံတွေသိမ်းဆည်းရရှိခဲ့တယ်လို့အမှတ်နှစ်စစ်စင်ရေးနယ်မြေကဒီကနေ့ဩဂုတ်လ2ရက်မှာထုတ်ပြန်ပါတယ်။အဲ့ဒီစစ်သားတွေကိုပြည်သူ့ကာကွယ်တပ်မတော်အမှတ်နှစ်စစ်စင်ရေးနယ်မြေဘကိုးတိုင်းစစ်ဌာန VR21 အမှတ်3931တပ်ရင်းနဲ့မာမိတ်တော်လှန်ရေးတပ်ဖွဲ့တွေဖြစ်တဲ့ PIO, PIA တပ်ဖွဲ့အရှိုချင်းဒီဖန့်ဖို့စ် ACDF တို့ကဇော်လိုင်လ30ရက်နေ့မှာတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာအချမ်းဘတ်စစ်တပ်ကဗိုလ်ကြီးအဆင့်ရှိသူတူပါဝင်6ဦးသေဆုံးခဲ့ပြီးလက်နက်ငယ်6လက်လက်နက်ငယ်ကြီးတွေနဲ့စစ်သုံးပစ္စည်းတွေကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။အချမ်းဘတ်စစ်သားတွေကိုတိုက်ခိုက်ပြီးချိန်မှာအချမ်းဘတ်စစ်တပ်ထိုင်ချနေတဲ့နေရာကိုရှင်းလင်းဖျက်ဆီးခဲ့တယ်လို့အမှတ်နှစ်စစ်စင်ရေးနယ်မြေကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဖရူဆိုမြို့နယ်အတွင်းလက်နက်ခဲယံဖြစ်တင်းနေတဲ့စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လာနိုင်တာကြောင့်စစ်ရေးလုံခြုံရေးသတိရှိဖို့ KNDF တိုက်တွန်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကရင်ပြည်ပြည်ဖရူဆိုမြို့နယ်အတွင်းအကြမ်းဖက်စစ်တပ်ကလက်နက်ခဲယံနဲ့ရိတ်ခါတွေဖြစ်တင်းနေပြီးစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လာနိုင်တာကြောင့်အရသာပြည်သူတွေအနေနဲ့စစ်ရေးလုံခြုံရေးသတိရှိရှိနေထိုင်ကြဖို့ကရင်ပြည်မျိုးသားများကာကွယ်ရေးတပ် KNDF ကတိုက်တွန်းပြောကြားလိုက်ပါတယ်။ဖရူဆိုမြို့မှာရှိတဲ့အခြေဆိုင်စစ်တပ်တွေနဲ့အမှတ်14တန်းမြင့်စစ်လေချင်းရဲ့ကျောင်းတွေကိုစစ်တပ်ကလေကြောင်းကနေခဲရက်နဲ့ရိတ်ခါတွေထပ်မံပို့ဆောင်နေတာနဲ့ပတ်သက်လို့ကရင်ပြည်မျိုးသားများကာကွယ်ရေးတပ်ကအခုလိုပဲသတိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဇူလိုင်လ31ရက်နေ့လယ်တနာရီခွဲခန့်ကနေညနေ3နာရီခန့်ထိမြို့ရင်းမှာရှိတဲ့တပ်စခန်းတွေနဲ့လောကြာကြီးရွာမှာခြေဆိုင်တဲ့အမှတ်14တန်းမြင့်စစ်လေချင်းရဲ့ကျောင်းတွေကိုအကြမ်းဖက်စစ်တပ်ကသယူပို့ဆောင်ရေးလေယာဉ်နဲ့လက်နက်ခဲရက်တွေရိတ်ခါပစ္စည်းတွေလေဒီနဲ့ပစ်ချပေးခဲ့တယ်လို့ဆိုပါတယ်။ဇူလိုင်လ10ရက်နေ့စကွေးနေ့တွေတုန်းကလည်းအချမ်းဘတ်စစ်တပ်ဟာဖရူဆိုမြို့နယ်အတွင်းကတပ်တွေကိုလေကြောင်းကနေလက်နက်ခဲရတဲ့ရိတ်ခါပစ္စည်းတွေလေဒီနဲ့ပေးပို့ခဲ့သေးတယ်လို့သိရပါဗျ။အခုလိုအချမ်းဘတ်စစ်တပ်ကဖရူဆိုမြို့နယ်ကခြေစိုက်တပ်တွေကိုရိတ်ခါနဲ့ခဲရတွေဇက်လိုက်ပို့ဆောင်နေတာကြောင့်အနီးပတ်ဝန်းကျင်ခြေရွာတွေမှာနေထိုင်ကြတဲ့ရဲသားပြည်သူတွေအနေနဲ့စစ်တပ်ကပစ်တဲ့လက်နက်ကြီးအန္တရာယ်တွေကိုအထူးသတိပြုဖို့လိုပြီးစစ်ရေးလုံခြုံရေးသတိရှိရှိနေထိုင်သွားလာကြဖို့ KNDF ဘူကတိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ဟေးပတ်သက်ရတယ်ပြီငါငွေလဲလိုက်တော့မယ်နော
်။အဟုတ်ဒါဆိုရင်ဆက်လိုက်မှာနော်
။ငွေထုတ်မယ်ငွေလွှဲမယ်။ခြေနေတော့ငွေနေတဲ့
ဘယ်။ဟေးဒီမှာ STV ရှိတယ်။ Currency 10မျိုးတစ်ကဘာလုံးဆိုင်ရလွှဲလိုက်။ဟောဟော။အလုံးပြောဒီ STV
ထီထိုးမယ်ထီထိုးမယ်
။ဟာအမေဘယ်ထီထိုးမလို့လဲ။ဘောမတီဖြစ်နေမယ်နော
်ဟဲ့ဒီမှာနှွေဥတီရှိရဲ့ဒီပေါက်နဲ့အကောင်ထဲတိုင်ရရောက်လို့တော်နေရေထောက်ဖို့ဟာအလုံးပြောဒီ STV
ဝေလဲရွှေစုတီထိုးထောက်ဖို့
ဒီတွင်ဒီပါလက်ပတ်နေပြီမို့
အမြဲငွေစုနာကတော့ STV
အလုံးပြောဒီ STV
ဒါတွေအလုံးဘယ်မှာတိနိုင်လဲ
တက်စုဒီမှာ app ဒီမှာတိနိုင်လဲ
အလုံးပြောဒီ STV
စီးရဲသတင်းတွေကိုနားဆင်ရပြီးမှာတော့ကုသလပီပြည်တွင်သတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဩဂုတ်လ2ရက်နေ့ Radio Energy ပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မအောင်ဆုံးတင်ပြပေးမယ့်သတင်းကတော့စကိုင်းတိုင်းတွင်းကဆေးဘေးရှောင်နေတဲ့ဒေသနေပြည်သူတွေကို Energy လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကစားသောက်ကုန်နဲ့ချက်နှောင်တွေထောက်ပံ့ပေးခဲ့တဲ့သတင်းပဲဖြစ်ပါတယ်။တိုင်းတိုင်းတွင်ကဆေးဘေးရှောင်တွေနဲ့ဒေသနေပြည်သူတွေကိုမြို့သားညီညွတ်ရေးအစိုးရ Energy လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကစားသောက်ကုန်နဲ့ချက်နှောင်တွေထောက်ပံ့ပေးခဲ့တယ်လို့ဝန်ကြီးဌာနကဒီကနေ့ဩဂုတ်2ရက်မှာထုတ်ပြန်လာပါတယ်။တိုင်းတိုင်းတွေကကတား6ဦးနဲ့မြို့မှုတို့မှာရှိတဲ့ဆေးဘေးရှောင်တွေနဲ့ဒေသနေပြည်သူတွေအတွက်မြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနလူခွင့်ရေးရာတာဝန်ခံတွေကဦးဆောင်ပြီးအာဟာရကျွေးမွေးတာနဲ့ထောက်ပံ့ကူညီတာတွေဇူလိုင်လအတွင်းကပြုလုပ်ခဲ့ကြတယ်လို့ဆိုပါတယ်။ဒေသနေပြည်သူတွေကိုအိမ်အောင်စုလိုက်အိမ်သုံးဆောင်ခြံောင်နဲ့စားသုံးကုန်တွေထောက်ပံ့ကူညီပေးခဲ့ပြီးဂျမတ်စယုတ်စုရဲ့စစ်ကြောင်းထုံးမှုတွေကြောင့် စပေးတန်းရှောင်နေရတဲ့ဒေသနေပြည်သူတွေအတွက်ထမင်းနဲ့အာဟာရတွေကျွေးမွေးတာတွေပြုလုပ်ခဲ့တဲ့အပြင်စာတင်နေတဲ့အကြောင်းတွင်းကကလင်းငယ်တွေကိုပါလူရှင်တွေကိုစားအာဟာရတွေကျွေးမွေးခဲ့ကြတယ်လို့သိရပါတယ်ရှင်ဆလဘီတအောင်ရဲ့တပ်ဖွဲ့ကဇူလိုင်လထဲမှာမူရစ်စေဝါရာဝဲသူ15ဦးနဲ့3ဆွဲသူ34ဦးဖမ်းဆီးနိုင်ခဲ့တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တောင်တက်မတော် DNL ထိန်းချုပ်ထားတဲ့ကြောင်မဲ၊ကိုခိုင်၊ဒီဘော၊မိုင်းငော့၊နမ်ဆန်၊မန်တုံ၊နမတူနဲ့ဝဂုံမြို့နယ်တို့မှာတအောင်ရဲ့တပ်ဖွဲ့ကမူရစ်စေဝါရာဝဲသူ15ဦးနဲ့3ဆွဲသူ34ဦးကိုဖမ်းဆီးရေးယူနိုင်ခဲ့တယ်လို့ PSLF DNL သတင်းနဲ့ပြန်ကြားရေးဌာနကပြောပါတယ်။ကြောင်မဲမြို့နယ်မှာတအောင်မြို့နယ်ရဲ့တပ်ဖွဲ့ကမူရစ်စေဝါရာဝဲသူအမျိုးသား2ဦးနဲ့သုံးဆဲသူမြို့သား2ဦးစီကဘဲမြူဆက်ပြကွက်10ကွက်ရာမစီပြ246ပြဖုန်းတလုံးငွေသား7,000ကျော်ဖန်စီရမိခဲ့တယ်လို့ဆိုပါတယ်ခုခိုင်မြို့နယ်မှာလည်းတအောင်မြို့နယ်ရဲ့တပ်ဖွဲ့ကမူရစ်စေဝါသုံးဆဲသူမြို့သား2ဦးကိုမူရစ်စေဝါ3ဂရမ်ရာမစီ100ပြဖုန်းတလုံးနဲ့အတူဖန်စီနိုင်ခဲ့တယ်လို့သိပေးထားပါတယ်ဒီဘောမြို့နယ်မှာတော့မူရစ်စေဝါရောင်းဝယ်သူမြို့သား5ဦးမြို့သမီး2ဦးသုံးဆဲသူမြို့သား2ဦးကိုစိတ်ကြစီပြအထုပ်သေး42ထုံးနဲ့68ပြဘေးမြူစက်ပြကွက်5ကွက်နဲ့အတူတောင်မြေနယ်ရဲ့တပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တယ်လို့သိရပါဗျ။ကြောင်မဲကနေဆိုင်ကဲနဲ့ပန်းစတိချေးရွာကိုပြန်လာတဲ့ဝိရစေဝါ3ဆွဲထားသူမြို့သားတို့ကိုမန်ပင့်တရာစစ်စေးကိန်းမှာမိုင်းငုံမြို့နယ်တောင်ရဲ့တပ်ဖွဲ့ကစစ်စေးရကရမစီပြ615ပြနဲ့အတူဖမ်းဆီးရမိခဲ့တယ်လို့နမ်ဆန်မြို့နယ်မှာလည်းတောင်မြေနယ်ရဲ့တပ်ဖွဲ့ကဝိရစေဝါ3ဆွဲသူမြို့သား4ဦးကိုမင်းမူတဲထားတဲ့လစ်ဖို့အချို့ရဲ့တပ်လင်းရာမစီ5ပြခါခူး3ဒုံနဲ့အတူဖန်စီရမိခဲ့တယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းအရသိရပါဗျ။မန်တုံမြို့နယ်မှာလည်းမွေးရေးစေဝါရောင်းဝယ်သူမြို့သားတအုပ်ကိုစိတ်ကြွဆေးပြအထုပ်သေးနှစ်ထုပ်ဆေးပြ130ပြဝေသားချက်4သိန်းခွဲကျော်နဲ့အတူဖန်စီရမိခဲ့ပြီးမန်တုံမြို့နယ်မှာတော့မွေးရေးစေဝါ3ဆွဲသူမြို့သား2ဦးကိုရာမစီပြ10ပြနဲ့အတူဖန်စီရမိခဲ့တယ်လို့သိရပါဗျ။ဘုကုံမြို့နယ်မှာတော့မွေးရေးစေဝါရောင်းဝယ်သူ6ဦးနဲ့သုံးဆွဲသူ20ဦးကိုရာမအထုပ်သေး19ထုပ်ဆေးပြား389ပြားဘိမ့်မြူဆက်ပြားကွက်6ခွက်နဲ့ဘိမ့်မြူထဲထားရည်အေးတမ်းမှုအသေးတဝက်ခန့်အပါဝင်ဖုံးတလုံးငွေသားချက်17သိန်းခန့်ဖန်စီရမိခဲ့တယ်လို့လည်းသိရပါတယ်။စူပါမူရစ်စေဝါရောင်းဝယ်သူတွေနဲ့သုံးဆွဲသူတွေကိုပလောင်ပြင်းနယ်လူမျိုးရေးတပ်ဦး PSLF TNL တပ်ဖွဲ့ကစင်စာရိတပြုပြင်စခန်းကိုပို့ဆောင်ခဲ့ပြီးပြမှုကြီးသူတွေကိုမူရစ်စေဝါတိုက်ခိုက်ရေးဥပဒေနဲ့ရည်ယူသွားမယ်လို့PSLF TNL သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ရှင်ဆလဘီဂျမစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကိုခိုင်မျိုးကသေဆုံးခဲ့သူတွေရဲ့စရည်သူမိသားစုတွေနဲ့ဒဏ်ရာရသူတွေကိုကိုကန် MNDA ကထောက်ပံ့ကြေးပေးတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်မြောက်ပိုင်းကိုခိုင်မျိုးမှာဂျမစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရသူတွေနဲ့စရည်သူမိသားစုတွေနဲ့ဒဏ်ရာရသူတွေကိုကိုကန် MNDA ကထောက်ပံ့ကြေးပေးခဲ့တယ်လို့အကူကန့်ကထုတ်ပြန်ပါတယ်ဇူလိုင်လ30ရက်ညတကောင်ကျော်အချိန်မှဂျမစစ်တပ်ကစီးရဲပြင်းမမဟုတ်တဲ့လူနေရပ်ကွက်တစ်ခုကိုလေကြောင်းကားနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်တေဆုံသွားတဲ့ရတားပြည်သူ9ဦးနဲ့ဒဏ်ရာရသူ13ဦးတို့ကိုကိုကန့် MND ရဲ့အထူးဒေသတစ်ကိုခိုင်ခိုင်အုပ်ချုပ်ရေးကော်မတီကထောက်ပံ့ကြေးပေးခဲ့တာလို့ဆိုပါတယ်အထူးဒေသတစ်ကိုခိုင်ခန့်အုပ်ချုပ်ရေးကော်မတီကဂျမစစ်တပ်လက်ချက်ကြောင့်တေဆုံရသူ2ဦးအတွက်ချက်16သိန်းဒဏ်ရာရသူ2ဦးအတွက်ချက်10သိန်းစီထောက်ပံ့ခဲ့တယ်လို့သိရပါဗျ။ကုခန့်ခရိုင်အုပ်ချုပ်ရေးကော်မတီအနေနဲ့ဒေသနေပြည်သူတွေအပေါ်နှဆိုင်နဲ့စာနာထောက်ထားမှုကိုပြသလိုက်တာပဲဖြစ်ပါတယ်။ဂျမစစ်တဲရဲ့လေကြောင်းတိုက်ခတ်မှုကြောင့်ကုခန့်မြို့ရက်ကွက်နှစ်မှာရှိတဲ့ရာစုသစ်ဟိုတယ်နဲ့နီးနားမှာရှိတဲ့အိမ်တွေပျက်စီးခဲ့ပြီးသေဆုံးဒဏ်ရာရသူတွေများခဲ့ရမှာမြို့နိုင်ငံသားတဦးလည်းဒဏ်ရာရသွားတယ်လို့သိရပါတယ်။ကုခန့်ခရိုင်အုပ်ချုပ်ရေးကော်မတီအနေနဲ့ခုလိုထောက်ပံ့ကြေးပေးတာဟာသေဆုံးလူမိသားစုတွေရဲ့အခက်အခဲကိုကျော်လွှားနိုင်မှုနဲ့ဒဏ်ရာရသူတွေစေကုသလာနဲ့ပြန်လည်တန်ဆွမ်းရေးလုပ်ငန်းတွေအတွက်ရည်ရွယ်တာဖြစ်ပြီးပြည်သူလူထုဘေးကင်းလုံခြုံစေရေးလိုအပ်တဲ့အစီအစဉ်တွေချမှတ်ဆောင်ရွက်သွားမယ်လို့ကိုကန် MNDA ရဲ့သတင်းဌာနဖြစ်တဲ့တကူကန်ကထုတ်ပြန်ထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့တအောင်ရဲစခန်းကိုသိမ်းပိုက်နိုင်ခဲ့တဲ့ဇလင်းပါကဖာရဲဘော်တွေကိုပြည်သူလူထုကအောင်တပြေပန်းတွေနဲ့ဂုဏ်ပြုကျူးဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းဇလင်းမြို့နယ်ထဲမှာရှိတဲ့တညာရဲစခန်းကိုတိမ့်ပိုက်မိရှုရှင်းလင်းပြီးအောင်ပွဲနဲ့ပြန်လာတဲ့ဇလင်းပါကဖာရဲဘော်တွေကိုဒေသနေပြည်သူတွေကအောင်တပြေပန်းတွေနဲ့ဂုဏ်ပြုကျူးဇူးခဲ့ကြတယ်လို့အဲ့ဒီတပ်ဖွဲ့ကဒီကနေ့ဩဂုတ်လ2ရက်မှာထုတ်ပြန်ပါတယ်။တညာစခန်းသိမ်းတိုက်ပွဲကနေအောင်ပွဲနဲ့ပြန်လာတဲ့ဇလင်းပါကဖာရဲဘော်တွေကိုကျေးရွာနေပြည်သူလူထုလူကြီးလူငယ်တွေကအောင်တပြေပန်းတွေနဲ့ဝမ်းပန်းတသာကျူးဇူးခဲ့ကြတယ်လို့အဲ့ဒီတပ်ဖွဲ့ကဓာတ်ပုံမှတ်တမ်းတွေနဲ့တော့ထုတ်ပြန်လာတာပဲဖြစ်ပါတယ်။ဂျမစစ်တပ်လက်အောက်ခံတညာရဲစခန်းကို ဆလင်းမြို့နယ်ပြည်သူ့ကာကွယ်ရေးဖွဲ့ဘကဖိုက်ရဲဘော်တွေကဇူလိုင်လ30ရက်မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ချေမှုန်းခဲ့တာဖြစ်ပြီးရဲတပ်ဖွဲ့ဝင်ရှိဦးသေးဆုံးက2ဦးလက်နက်ချညှန့်ခံခဲ့တာကြောင့်တနက်6လက်နဲ့ခဲယမ်းတွေ30ရာရှိခဲ့ပြီးစခန်းကိုမိရှုရှင်းလင်းခဲ့တယ်လို့သိရပါတယ်။ဆလင်းမြို့နယ်ဘကဖိုက်အနေနဲ့ပြည်သူလူထုယုံကြည်အားကိုးရတဲ့ပြည်သူ့ဖွဲ့စည်းတစ်ခုဖြစ်အောင်ဆက်လက်ကြိုးစားအားထုတ်သွားမယ်လို့လည်းဆိုမအဖွဲ့ကအတည်ပြုထားပါတယ်ရှင်။ကိုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ကိုခက်မှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုလ3ရက်နေ့အတွက်မူလဝဒခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်ခြေနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တက်မှတိမ်ထူထပ်နိုင်ပြီးတော့အနောက်တောင်မုတ်တုံလီဟာအားအထင်တက်မှအားကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေမှာတနင်္သာရီကန်ယူတန်ရခိုင်ကန်ယူတန်မြဝကျွန်းပေါ်ဒေသများနဲ့မုတ်တမာကွေဘက်တို့မှာအနောက်အနောက်တောင်ဘက်မှလေဟာတနင်္သာရီကို15မိုင်မှ25မိုင်ကန်တိုက်ခတ်နိုင်ပြီးတော့လိုင်းအနှင်းငယ်မှာလိုင်းအတင်တင်ရှိနိုင်ပါတယ်။မိုးအခြေအနေမှာနေပြည်တော်စကိုင်းတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိစိမှနေရာအနှံ့အပြားမိုးထစ်ချုံရွာနိုင်ပြီးတော့မန္တလေးတိုင်းနဲ့မကွေးတိုင်းတို့မှာနေရာကျကျမိုးထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းအထက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ခင်ဗျာ
။ Radio NUG မှဆက်လက်တင်လှည့်နေပါတယ်ဆက်လက်ပြီးတော်လင်းကြီးကဗျာကဏ္ဍမှာဒုက္ခကားရေးသားထားတဲ့ဒီຫນွေဦးအေးဟာငါတို့အေးပဲကိုလူလို့မြင်ရတဲ့ကြပြလေးကိုຫນွေဦးလွင်ကခန်းစားရွတ်ဖတ်ပေးပါမယ်ရှင
်ဒီຫນွေဦးအေးဟာငါတို့အေးပဲကိုလူຫນွေဦးအေးဟာငါတို့အေးပဲကိုလူသွေးအေးပြီးအေးဆေးမနေနဲ့ငါတို့တောင်းရမယ့်သွေးကြွေးမှာဆွေးနွေးနေစရာဘာအကြောင်းမှမရှိဘူးငါတို့ကစားခဲ့တာမဟုတ်ဘူးငါတို့ကိုသူတို့ကစားခဲ့တာကြီးစံတွေနဲ့အနေအစားချောင်တယ်လို့ခမားထင်မှားနေရင်တော့စမိတ်စာတို့ရဲ့ခြေပေါ်ဝါမှာခမားတို့ဖျားထူးနေရအောင်ပါပဲ။ຫນွေဥကိုငါတို့စခဲ့တာမဟုတ်ဘူးကိုလူ။သူတို့စခဲ့တာ။လမ်းမပေါ်တွင်မှာသွေးတွေမချောက်သေးဘူး။ငါတို့ကတိမ်မှာမကြောက်စစ်ဖနှက်အောင်မှာဒူးမထောက်ဘူး။ဒီຫນွေဥဟာငါတို့အေးပဲကိုလူ။သွေးမအေးနဲ့ခေါင်းအေးအေးနဲ့တွေး။လူငယ်ចောင်းသားတွေစာသင်ခန်းထဲမှာမရှိတော့ဘူး။မြေပြူကင်တဲ့ဆရာမလေးလေတနတ်ကိုင်းလို့အက်ကင်ရမယ်ဆရာဝန်မလေးလေတနတ်ကိုင်းလို့လေသူမတွေလေကောင်းမဆိုင်နိုင်ရှာတယ်လို့စစ်ရှောင်လမ်းမှာကြကြံနေတဲ့သူတို့မျက်ရည်တွေကအသက်ဟောကြည့်ကြောင်းနေရမယ်ကလေးငယ်တွေဘုံခိုခြင်းနဲ့မှာဒီຫນွေဦးကိုငါတို့စားခဲ့တာမဟုတ်ဘူးသူတို့စားခဲ့တာအာနာယူတဲ့လူတစုကစားခဲ့တာငါတို့မှာကရွေးချယ်စရာကခုမရှိခဲ့ဘူးလက်နက်ကင်တော်လန်ယုံမတပါဒီຫນွေဦးအေးဟာငါတို့အေးပဲကိုလူသွေးမအေးနဲ့မိစ္ဆာစစ်ခွေးနဲ့ငါတို့မှာဆွေးနွေးစရာဘာမှမရှိခမားသေးချာပြန်တို့ကြည့်ဒုံတော့မှာလူတွေအစုလိုက်ပြုံလိုက်မီးရှို့တတ်တာပန်းမင်ကြီးလမ်းမှာလူငယ်တွေကိုကားနဲ့တိုက်တတ်တာစနိုက်ပါကြီးတင့်ခဲ့တဲ့သူတွေအပြစ်မဲ့ပြည်သူတွေနဲ့ကလေးငယ်တွေကိုတတ်တာမရင်းကျင်တာဂျွာတွေကိုမီးရှို့ဖျက်ဆီးတာဒါတွေဟာငါတို့အတွက်ကဘာမကြီးပဲသွေးမအေးနဲ့ကိုလူဒီຫນွေဦးတော်လိုက်ရဲ့အရေးဟာငါတို့အရေးပဲဒီຫນွေဦးအရေးဟာငါတို့အရေးပဲကိုလူဒီသွေးကြွေးဟာမအလာရဲ့လေချောင်းသွေးနဲ့ခြေဆေးပြီးမှငါတို့တော်လန်ရေးကြီးပြီးမှလူခါခ
Video Energy တော်လေးတက္ကီတာအစီအစဉ်ကိုဆက်လက်နားဆင်ကြရပါမယ်။တေးရေခွန်ပြေလင်တေးဆိုချမ်းနေရဲ့မြေစာပင်ကလေးငယ်ဆိုတဲ့ပြည့်တဲ့ချင်းကိုထုတ်လင့်ပေးပါမယ်ရှင်။
ကြောင်တဲ့ရမယ်ဒီကလေးငယ်မ
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ဖြစ်ပါတယ်။ကချင်ဘာသာနဲ့တပတ်အတွင်းသတင်းများကိုဗရန်ရှယ်ရီကတင်ပြပေးပါမယ်ရှင
်။ဆောရန်ဂျီဝန်ပေါ်နူရှာနေရောင်းဝေပြောစင်စားအနိကာလို့ဗီဒီယိုအန်ယူဂျီဟာပတ်မီနမန်ပြည်လဲဝဆိုင်ဖောင်းရှ်တူမရှိကနေဖေးငိုင်းပဒံရှိခေါနာထောင်းရှိုင်ရန်မစနာရင်း ညာရှောင်းနန်ကုနာမုံဖုန်ခရီမန်ဒေါက်တာဆာဆာတဲ့မုံရှွမ်းနီကရမ်ဆုပိုင်ပေါဆစ်တနီတာဂလိုရှိကဖေးတာမတုံညာနာရယ်အန်ယူစီဆိုရမုံဖုန်ခရီမန်ဒေါက်တာဆာဆာတဲ့မုံရှွမ်းနီကရမ်ဆုပိုင်ပေါပဲဒူလက်စတာခရီကူယာရှင်နီဆစ်တနီတာ CRPH အန်ယူစီဆပ်ပอร์ตဂရုပ် NSW နီဝဲအွန်နာအောင်တော့နိုင်ချက်ဂလိုလူဆဲလမ်ကျဲလူအိုင်ဒါယကရမ်ဆုပုံချဒေါက်တာဆာဆာကိုကွန်ရှင်မန်နေဂျာဖေးညမုံကောနာအဆိုင်အဝိုင်ကဆက်ရှမစ်ကောင်းနာဖက်ဒရယ်ဒီမိုကရေစီကလန်ရှလမ်ချအချက်ကနံပါတ်9ဘော်တမ်အပ်ဖက်ဒရယ်လစ်ဇင်ဖော်မေးရှင်းNumber Kong Political Transformation Number Masu Military Transformation Number Mali Geopolitical Transformation Te Number Nga Soji Economic Transformation Ni Pe Crashbo Glomana Relan Bombana Mongshwa Ni Jemi Ka San Ni Pe Chai Ma Wa Ya Lam Je Lu Ai Bomban Phong De Sa Tu Wai Dr. Sasa Kralam Te Bomban Phong Pe Pin Jai Crash Pin Stein Grumidish Do Ya Ni Sa Tu Bomban Lo Mai Ni Te Alu Mu Tu Ni Yong Pe Krai Ji Ju Do Mai Lam Sun Da Lam Je Lu Ka Ai မတနရှီလိုမိုင်ကြောင့်နီရှီလိုမိုင်ဖန်ကြီးလာမခံပင်းချရှောင်းလုံးနာမတူအညွန့်ကြည်နေတော့ဖန်ကြီးခရမရှိတတဲ့ရှိကပဲတာမတူညာနာရယ်ရှီလိုမိုင်ကြောင့်နီရှီလိုမိုင်ဖန်ကြီးလာမဝင်ခံပင်းချရှောင်းလုံးညာနာမတူအညွန့်ကြည်နေတော့ဖန်ကြီးခရမစက်ထွက်ပန်ရှိတတန်တိုင်းလာမကျေလူအိုင်ရှီလိုမိုင်ကြောင့်နီရှီလိုမိုင်ဖန်ကြီးလာမခံပင်းငါမတူအမေရိကန်ဒေါ်လာ7မီလီယောစတာတန်တိုင်းရိုက်နာကံပင်းတော့ကောဂျူလိုက်စတာရှိမငါညာရှိနီပေါ်နာအောက်ဂတ်စတာဆွမ်ရှိလငါရရှိနီတူခရမဆတ်တန်တိုင်းရယ်ကွန်ရှမ်ပြန်ပြန်တက်မီအာအံပုန်နီပေါ်မှာမကျော်အဆောက်အဦဖြစ်ရှိရဲ့အန်တီအမာနီဝေါန်ဒူဝေါန်လန်ဖာဂျီရှရင်းလူဝဲအခေါ်ခေါင်းဆုံးကျင်လွတ်ငိုင်ရယ်မုန်ဒနာရှင်ကအဆောက်အဦပေါ်နေဖဲမြန်ပြန်တက်မီတအဆောင်ယောရှဒါနာချက်ချက်ငိုင်ရယ်အန်တဲမုန်ဒနာမာနီရှင်လူမိုက်ခူဖာဂျီရှရင်းလူခရာရှင်လူမိုက်ဖာဂျီဂျောင်းချက်ချက်ရာငိုင်ဇွန်ကတုကနီအံပုန်နီဖြန်စတီဂျောအန်စန်ဝဲလက်တက်မီမုန်ဂျင်မိုင်ရာချက်ငိုင်ရယ်ဒါမကြောအန်တီဖာဂျီခရီမန်တပ်ကောနာ safe school safe education campaign ပဲကလွိုင်းရင်းငါနာနေတောက်ခရီမန်စနေရင်မြန်မုံထမာဂဂျီနီရှင်လုံးမိုင်ဖာဂျီဂျုံနီချဖာဂျီရှင်လူခရာမုံရှွာနီယောင်ကမ်ပိန်းထရှောင်းလုံးဂရမဒီစတောယာနာမတူဖာဂျီလမ်ခရီမန်တပ်ကောနာစတတန်ဒိုင်လမ်ဂျဲလူကအိုင်မတနာအညကြီးဆိုရဖဲအတက်မစားတဲ့ခန္နာကလေးဆိုင်နာမတူဖာဂျီနီခရီမီအာနင်းမူဖာဂျီနီပဲခပလာငိုင်းဝဲရှိကပဲတမ်တွန်းညာနာရီအညကြီးဆိုရပေအကြမစားတဲ့ခန္နာဂရိုင်းဆိုင်နာမတူဖာဂျီနင်ခရီနီအနင်းမူဖာဂျီနီပဲခပလန်ငါအိုင်ငါနာခရီမန်တကျူရုံငါဆုရှကအခေါင္ငါယဝဦးနီဘုံလက်စွန်တိုင်းရင်ဂရက်စတာကွန်ချကူယာရှနီကလောအိုင်မုံရှွာချေမက်ကမုံတန်နီယုံဖောင်ချေရှိကငွေဖောင်မန်ချဆွန်လက်ဝါဆေရီအညကြီးဆိုရပေဂရောင်ပရောဂျက်နာမတူချေယုံငါကောမလိုက်ကြိုင်လူနာမတူယနာချဂရဝိုင်ဂရိုင်းဆိုင်လမ်နီမတူကလောလူနာမတူဖဲမောပိုင်တင်ဒုငိုင်ဇွန်လမောင်ဒေါ်စကူတာပာဂျီနင်ခရီနီယာပာဂျီနီပဲခပလာငိုင်ပဲဒဲချန်ကအန်ယူဂျီဆူရဖဲမဒီမဒွန်းပာဂျီဂျွိုင်နီယုံဖဲជីဂျူဒုငါနာဂလိုင်ဆိုင်ငိုင်အတန်မစားထက်တပ်ထုခရာဂလိုင်ဆိုင်လမ်ဖဲဂလောနာမတူဂန်ကွမ်ဆမကမုံပေါင်းခရီမန်ဒချူမလောအန်ယူဂျီဆူရဖုံနီယုံကျဲနာခွန်ခရန်ငိုင်ငါနာဦးနေဘုံလက်စွန်တိုင်းလမ်ဂျဲနုကအိုင်ရပောင်းစတမ်ကူနာထောင်ကတာမုံမဆာပုံတို့မရှာနေပဲစင်လီနာရှင်ကင်အခေါခန်းတက်လိုက်ငါအဲထောင်မကမ်ကွန်ဆာဂျာနာဂျပန်ချပရိုအရှိကပဲတမ်တွန်းညာနာရယ်ထောင်ကတာမုံမဆာပုံတို့မရှာနေပဲစင်ရီနာရှင်ကင်အခေါခန်းတက်လိုက်ငါအဲထောင်မကမ်ကွန်မရလဆာဂျာနာဂျပန်ပဲဂျလစ်တာခွန်ငါယရှိနေတာ PPNM တန်ဒေါတန်တရီဆန်ငါရပ်လန်ဖုန်ကြီးဒီငိုင်းနီခုနာမတူလစ်လာတန်တိုင်းလာမီချမုံကြီးမဆက်လိုက်ကပါနေပဲဂျပယာနာမတူဖီရှောနိုင်ငါနာစွန်တိုင်းရယ်မင်းကနီကောထောင်ကတာရှင်ကင်အခေါခန်းတက်လိုက်ရလမ်းဥပတိငါဆဒိုင်လမ်းစင်ရီအိုင်လမ်းထောင်ထတဲ့လငိုင်ခရယာမတူတရာရပရလမ်းဖဲခရက်တူခရာကလောရနာဖဲမုံစီဂျွိုင်းငါနာ PPNM စွန်တန်တိုင်းရီရမလန်ဖုန်နီရှင်နာတန်တိုင်းလမ်းနီတာဂျက်အရီလာနာမတူငင်းဆောင်မုံချင်းမဆက်နံပါတ်နီဖဲမုံဆာဒတိုင်းငါနာစွန်တန်တိုင်းလမ်းဂျင်းကအိုင်ပတ်မီလမန်ပြလိုက်ဝါဆိုင်ဖောင်းစတုံရှိကနီဖဲအကြောင်းစပွဲရလမန်ကိုအတဲ့ကောမဆိုင်ခိုရဲဗီဒီယိုအန်ယူဂျီယာရှိကနေပဲကပလာမတတ်အိုင်ဆောရိုင်ဂျူရွန်ပေါ်အမျိုးရှာနေရောပဲခရိုင်ချေချုပ်ပါဆိုင်လုံ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဂွန်ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။